ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုတဲ့ကိစ္စဟာနိုင်ငံရေးမှာမမျှော်လင့်တဲ့အခြေအနေတရက်ရက်ကြုံလာရမှသာထက်သွင်းစဉ်းစားရမယ့်နည်းလမ်းတရက်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။အခုလာမယ့်6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့လည်းဒါဟာကောင်းမွန်တဲ့ခြေလှမ်းဖြစ်ပြီးနိုင်ငံအတွက်အကျိုးရှိမဲ့ရလဒ်တွေရလာဖို့ပိုအရေးကြီးမယ်လို့လွှတ်တော်အစအဦးမှဒီကနေ့ပြုလုပ်တဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။နေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကဆက်ပြီးပြောပြပါမယ်ရှင်။
လာမယ့်2015ရွေးကောက်ပွဲမှာမမျှော်လင့်တဲ့နိုင်ငံရေးအခြေအနေအပြောင်းအလဲတစ်ရပ်ဖြစ်ပေါ်လာခဲ့ရင်ရွေးကောက်ပွဲကိုသဘေးမောက်တဲ့နီလန်တစ်ခုကိုထည့်သွင်းစဉ်းစားထားတယ်လို့ဒေါန်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါ။အ
န်ဒီပြောတာရှင်းရှင်းလေးပဲသူတို့ကရွေးကောက်ပွဲကိုသဘေးမောက်နိုင်တဲ့အခြေအနေမျိုးဖြစ်နိုင်လားဆိုတော့ဒါပြောလို့မရဘူးလို့နိုင်ငံရေးမှာဆိုရင်ဟိုဟာလုံးဝမဖြစ်နိုင်ဘူးဒီဟာလုံးဝဖြစ်နိုင်ဘူးဆိုတော့ဘယ်တော့မှအပြတ်ပြောလို့မရဘူးလို့ဒါပါပဲ။နိုင်ငံရေးအခြေအနေဆိုတာဟာတွက်လို့ရတာမဟုတ်ဘူးနော်။ဟိုဒီနေ့နဲ့မနေ့ပြန်ဘာဖြစ်မယ်လို့ပြောတော့မှာဥမာအဖြစ်အစွန်ရောက်တဲ့ဥမာတခုပြောရမယ်ဆိုလို့ရှိရင်ဟလာသဘာဝဘေးအန္တရာယ်ရေးပါရီကကိုမထင်မဲနဲ့နေချင်းညချင်းဖြစ်သွားနိုင်တယ်တခါတလေအဲ့လိုကိစ္စတွေကိုကနော်ဒါလူတွေဖန်တီးတာမဟုတ်ဘူးသဘာဝအရာဖြစ်သွားတာဘယ်အဖွဲ့အစည်းအမှဖန်တီးတာမဟုတ်အဲ့ဒါတွေကတော့မှနိုင်ငံတခုရဲ့လမ်းကြောင်းကိုပြောင်းသွားစီတာမျိုးတွေဖြစ်တတ်တယ်လေအဲ့ဒါကြောင့်မလို့နိုင်ငံရေးလုတဲ့အခါမှာဟိုဟာတော့လုံးဝမလုဘူးဒီဟာတော့လုံးဝမဖြစ်ဘူးဆိုတာကိုအဲ့လိုဟိုအန်ဒီယာဘရောမအပြတ်မပြောချင်ဘူးဘာဆိုနောက်တော့မှဒီလိုမှားသွားပါတယ်ဒီလိုဟုတ်တာဒီလိုပြောချင်လို့မဟုတ်ပါဘူးလို့ပြန်ပြီးတော့စကားကိုပြင်ရတဲ့အနေအထားမျိုးမဖြစ်စေချင်ဘူးတတ်နိုင်သမျှတော့ဟိုဖြစ်နိုင်ရေးရှိတာမဖြစ်နိုင်ရေးရှိတာမတေချာလို့ရှိရင်မတေချာတဲ့အတိုင်းပဲပြောတယ်တေတိချာချာအပြတ်မပြောဘူးပေါ့နော်
ဒီကနေ့ကျင်းပတဲ့ပြည်တော်စုလွတ်တော်အစည်းအဝေးအပီးသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုလိုက်တာပါလွတ်တော်မှာဆွေးနွေးနေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လဲဖွဲ့စည်းတစ်ခုရဲ့အကြံပြုဆွေးနွေးချက်တွေကိုအားမပြုဘဲနဲ့အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ
်ဘယ်အဖွဲ့ကတင်တာနဲ့ကောင်းတယ်မကောင်းဘူးဆိုတာအခွင့်အပေါ်မှာတည်တာမဟုတ်ဘူးဒီပုံကုပ်ပေါ်မှာတည်တာမဟုတ်ဘူးအကြောင်းအရာပေါ်မှာတည်တာအဲ့တော့အဖွဲ့တစ်ဖွဲ့ကသူတို့တင်တာအားလုံးကောင်းပါတယ်ဒါဟာ NNE ရာပဲဖြစ်ဖြစ်အစိုးရဌာနပဲဖြစ်ဖြစ်အမျိုးသားလွတ်တော်ပဲဖြစ်ဖြစ်ကျောင်းသားတွေပဲဖြစ်ဖြစ်သူတို့တင်သမျှဟာအားလုံးကောင်းပါတယ်ဆိုလို့ရှိရင်ဒီအမြင်ကမှမှန်တော့ဒါကောင်းနေမကောင်းနေဆိုတာဟာကိုတင်တာကောင်းရင်ကောင်းမယ်ဒါလည်းကောင်းတယ်လေရှင်ရှင်ပဲအဲ့ဒီဟာကိုတော့အမြဲတစေကောင်းနေမှာထားရမယ်ငါတို့တင်တာလည်းကောင်းတာမရှိနိုင်ဘူးဆိုတဲ့အမြင်ကတော့အဲ့ဒီအမြင်ကတော့မှားပြီဆိုတာတော့ဒါဒီတိုင်းပဲစင်ကြရမှာအန်ဒီတင်တာလေးရှိတယ်အဖွဲချုပ်ကနေတင်တဲ့ဟာလေးရှိတယ်တချို့ဟာတွေကိုလက်မခံဘူးပေါ့လွတ်တော့အဲ့ဒီဟိုမလက်မခံလက်မခံတဲ့ဟာမှာအန်ဒီအနေနဲ့အဒေါ်သာထွက်တာတို့မကျေနပ်တာတို့မရှိပါဘူးအပေးယူဆိုတာရှိတာပဲရေဘူးရာအဖြစ်ဆိုလို့ရှိရင်တော့တော်တော်ညှိညှိနှိုင်းနှိုင်းနဲ့အကောင်းဆုံးကိုဦးတည်ပြီးတော့ဘလူးအော်မှာချွေးသိပ်ဖို့မဟုတ်ဘူးအကောင်းဆုံးထင်တဲ့အချက်တွေကိုယူပြီးတော့ဒီဥပဒေကြမ်းကိုဆွဲနိုင်ခဲ့တယ်လို့ဒီလိုပဲဒါအန်တီယုံကြည်တော့
မနက်ပြန်ဧပြီလ10ရက်နေ့မှာပြုလုပ်မဲ့6ပွင့်ဆိုင်ဆွေးနွေးပွဲအကြောင်းနဲ့ပတ်သက်လို့တော့ဆွေးနွေးပွဲကိုလက်ခံကြိုဆိုတဲ့အကြောင်းနဲ့နာဂတ်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းဖြစ်လိမ့်မယ်လို့ခုလိုပြောပါတယ
်ဒီလိုစလိုက်တာကောင်းပါလေဒါဟာပြည်ထောင်စုလွှတ်တော်ရဲ့တောင်းဆိုချက်ပါဒါကျွန်မတောင်းဆိုချက်နဲ့မဆိုင်ပါဘူးကျွန်မကတောင်းထားတာဟို2023နှစ်ပေါ့နှစ်ကျော်ကျော်ကလေးကတောင်းထားတာ၄ပွင့်ဆိုင်ပါဒါပေမဲ့လည်းဟိုပြည်ထောင်စုလွှတ်တော်ကနေပြီးတော့6ဦးပေါ့နော်တွေ့ဆုံပွဲတောင်းတော့လေကျွန်တော်တို့အနေနဲ့သဘောတူပါတယ်ဘာဖြစ်လို့လဲဆိုတော့ဒါလွှတ်တော်ဥက္ကဋ္ဌနှစ်ယောက်စလုံးပါတယ်နောက်တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်ပါတယ်ဆိုတော့ဒါဘာမှကျွန်တော်တို့ကန့်ကွက်စရာလည်းမရှိပါဘူးအဲ့တော့ဒါပြည်ထောင်စုလွှတ်တော်ရဲ့အဆိုပြုချက်ကိုသဘောလက်ခံပြီးတော့စတင်တွေ့ဆုံမယ်ဆိုတော့ကောင်းပါတယ်ဒါပေမဲ့အရေးကြီးတာဆက်လက်ပြီးတော့တွေ့ဆုံဖို့နောက်ပြီးတော့ဒီတွေ့ဆုံပွဲတွေဟာတကယ်ပဲနိုင်ငံအတွက်အကျိုးဖြစ်စေမဲ့သဘောတူညီချက်တွေရနိုင်ဖို့ဒါကအရေးကြီးတယ်
ဒါပေမဲ့ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းအချက်တွေကိုတော့ကြိုတင်ပြောကြားခြင်းမရှိပါဘူး။သတင်းစာရှင်းလင်းပွဲအတွင်းငင်းချမ်းရေးဖြစ်စဉ်အပြောင်းလဲပုံမူတည်ပြီးတော့လာမယ့်2015ရွေးကောက်ပွဲရွှေဆိုင်နှောက်နေတာမျိုးမဖြစ်စေလိုတဲ့အကြောင်းလဲဒေါန်ဆန်းစုကြည်ကထည့်သွင်းပြောကြားပါရတယ်။အဲ့ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစ조사အားထုတ်မှုတွေကိုလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဆက်ပြီးတော့စ조사နေတဲ့အကြောင်းထည့်သွင်းပြောဆိုသွားပါရခင်ဗျာ။